လက်ရှိအန်အယ်ဒီအစိုးရတပ်တန်း45လားထဲမှာတမတော်နေနဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကိုချိုးဖောက်တဲ့တရားစွဲဆိုတာစုစုပေါင်း45ခုအနည်းဆုံးရှိခဲ့တယ်လို့ရန်ကုန်မြို့အခြေစိုက်အတန်းအဖွဲ့ကဒီကနေ့ထုတ်ပြန်ပါတယ်။အခြေခံဥပဒေပြင်ဆင်ရေးကိစ္စထောက်ပြပြောဆိုတဲ့သူတွေတမတော်ကိုဝေဖန်တဲ့သူတွေရခိုင်ပြည်နယ်ကစစ်ပွဲသတင်းတွေတင်ပြတဲ့သူတွေအပါအဝင်လူပေါင်း66ယောက်ကိုတမတော်ကတရားစွဲခဲ့တယ်လို့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်လှုပ်ရှားမှုအဖွဲ့ဖြစ်တဲ့အတန်းအဖွဲ့ကသူတည်တနာမှုကိုရဲဝေဖြူအောင်က RFA ကိုပြောပါတယ
်။အနာဆုံးကတော့တက်ကြလှူရှားသူတွေတရားဆွခင်ရတာများတယ်ပေါ့နော်။သူကစစ်တပ်ကနေပြီးတော့တရားဆွဆိုတဲ့အခါမှာဟိုအထူးသဖြင့်တော့လွတ်လပ်စွာတော့ပြောဆိုခွင့်ပေါ့။ကျွန်တော်တို့ကတစ်ချက်တည်းရဲ့အခါမှာသူကဒီတက်မတော်ရဲ့နိုင်ငံရေးအချက်တီးချက်တန်းနေရတဲ့ကာလမှာဝေဖန်တော်ဆိုမှုလို့မခံနိုင်ဘဲနဲ့ဝေဖန်တော်ဆိုသူမှမျိုးပြန်တရားဆွဆိုတဲ့ပုံစံမျိုးတွေ့ရတာပေါ့။အထူးသဖြင့်ဆိုဒီ2019ရဲ့မှာ IFD လို့ပြဿနာမျိုးကြီးပြီးတဲ့အခါမှာဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးနဲ့ပတ်သက်ပြီးတော့တကယ်လောင်ဖြစ်လာတဲ့ကိစ္စတွေကသူလုံးဝအထူးမခံတဲ့ကိစ္စတွေဖြစ်နေတယ်ပေါ့။ဒရင်းမီယာသမားများကဒီကျွန်တော်တို့2019ရဲ့မှာကဒီတရင်းမီယာသမားကအများဆုံးဆွဲရမှုပဲနဲ့အစင်အဆက်ပေါ့နော်ဒီ16ကနေ19အထိမှာဒီကိစ္စတွေဆွဲခဲ့တာတွေ့ရတယ်ပေါ့။ဒီ2019ရဲ့မှာတော့ရခိုင်ကိစ္စနဲ့ပတ်သက်လို့ပေါ့ရခိုင်ကိစ္စနဲ့ပတ်သက်လို့ရှင်သူတို့တွေကလုံးဝပေါ့နော်ဒီမခံမရနိုင်ဖြစ်တာတွေ့ရတယ်ဒီလိုမခံမရနိုင်ဖြစ်လဲဆိုတော့သူတို့ကတကယ်ရခိုင်ပြည်နယ်မှာဘာဖြစ်နေလဲဆိုတဲ့အခြေအနေအမှန်ကိုလွတ်လပ်တဲ့သတင်းမီဒီယာတွေဖော်ပြတဲ့ဖော်ပြမှုတို့တွေကမသိသေးတယ်အောင်အဲ့ဒီခါမှာရခိုင်ကိစ္စရဲ့ဒီနဲ့ပတ်သက်ပြီးတော့တင်းဖော်ပြတဲ့ဒီမီဒီယာတွေကိုတရားဆက်ဆိုပေးတာတွေ့ရတယ် ARD ပေါ့နော် RFA ပြီးတဲ့ခါမှာဒီကျွန်တော်တို့ဒီရခိုင်မှာရှိတဲ့ TMC ပေါ့နော်တရားဆက်ဆိုမှုတွေလောက်ခဲ့တာတွေ့ရတယ်ပြီးတဲ့ခါမှာတရားဆက်ဆိုမှုတွေမဟုတ်ဘဲနဲ့ပေါ့နော်နှုတ်အားဖြင့်ပေါ့နော်အမှုရာအားဖြင့်ထိန်းချုပ်မှုတွေပြုလုပ်တော့လဲ2019ရဲ့မှာအများဆုံးတွေ့ရတယ်
တရားဆွဲခဲ့တဲ့ပုံမှန်တွေကတော့ဆက်သွယ်ရေးဥပဒေနဲ့ဆက်ရှင်မှုရာဇဝတ်ကြီးပုံမှန်905ကကြီးနဲ့ဆက်တက်မှု905ခါကွင်းနဲ့9မှုပုံမှန်900နဲ့4မှုနိုင်လွတ်လွတ်ဥပဒေနဲ့2မှုမတရားသင်ဆက်သွယ်မှုနဲ့2မှုသတင်းမီဒီယာဥပဒေနဲ့2မှုပုံမှန်200နဲ့တမှုလို့ဖြစ်ပြီးအဲ့ဒီအမှုတွေကိုဒုဗိုလ်မှူးကြီးအဆင့်ရှိတဲ့အရာရှိတွေကတရားလိုလုပ်ပြီးဓာတ်ရိုက်ဆွဲတဲ့အမှုက65ရာခိုင်နှုန်းရှိပြီးဂျားလူကတရားဆွဲတာ9မှုအဲ့ဒီမှာရန်ကုန်တိုင်းစစ်ဌာနချုပ်က12ကြိမ်တရားစွဲခဲ့တယ်လို့အတန်းအဖွဲ့ကထောက်ပြပါတယ်။တရားစွဲခံရတဲ့96ယောက်ကတော့တက်ကြွလှုပ်ရှားသူ51ယောက်၊သတင်းသမား14ယောက်၊အယက်သား19ယောက်၊ဘာသာရေးဆိုင်ရာပုဂ္ဂိုလ်5ယောက်၊အမှုပညာသမား4ယောက်နဲ့နိုင်ငံရေးပါတီဝင်3ယောက်လို့ဆိုပါတယ်။ဒီအမှုတွေထဲမှာအမိန့်ချပြီးတာ18မှု၊တရားရုံးကပတ်လည်လိုက်တာ3မှု၊တရားလိုကအမှုရုပ်သိမ်းလိုက်တာ9မှုတရားကျင်ဆိုင်နေရတာ73မှုနဲ့ရပ်တန့်နေတဲ့အမှုက6မှုရှိတယ်လို့ဆိုပါတယ်။နှစ်လိုက်တရားဆွဲခံမှုအနည်းအများအရဆိုရင်တော့2016ခုနှစ်မှာ900ခန့်လုံးပဲရှိခဲ့ရတာကနေ2019ခုနှစ်မှာတော့59ခန့်လုံးထိရောက်သွားတယ်လို့ဖော်ပြထားပါတယ်။အခုလို့အတန်ဖွဲ့ကထောက်ပြတာနဲ့ပတ်သက်လို့တမတော်သတင်းမှပြန်ကြားရေးအဖွဲ့ဝင်ပုံမှုချုပ်စော်မင်းထွန်းကတော့တမတော်ကုန်သိက္ခာကြစီတဲ့ပြောဆိုရေးသားမှုတွေကိုပဲတရားဆွဲတာလို့တုံ့ပြန်ပါတယ်။
ကျွန်တော်တို့ကတော့မဟုတ်မှန်စဉ်းစားမှုတို့သူချင်းအရာမဟုတ်မှန်ပြောကြားမှုတွေဆိုတော့ကျွန်တော်တို့ဒီတတ်မတော်ဒီကံ institution တခုဖြစ်တဲ့အတွက်ကြောင့်မလို့ဒါတော့ကျွန်တော်မလဲမကူတရားဆွဲရပါလိမ့်မယ်။ဟုတ်တာကိုကျွန်တော်တို့ကခန္ဓာတိုင်းဒီညာတိုင်းဒီညာတိုင်းကိုကျွန်တော်တရားဆွဲမြန်မဟုတ်ပါဘူး။ကောင်းတာပြောတာမကောင်းတာပြောတာဘူးဒီဒီတရားဆွဲမြန်မဟုတ်ပါဘူး။မမှန်တဲ့င်းကိုဒါမမှန်တဲ့ကိစ္စကိုဒီရရဲ့ရှိရှိနဲ့ဆောင်ရွက်တာမမှန်တဲ့အားတွေကိုဒီရရဲ့ရှိရှိနဲ့တတ်မတော်ကုန်သိက္ခာဒီပါပြီးဆောင်ရွက်တာမျိုးပဲကျွန်တော်တရားဆွဲပါတယ
်။ဒါပြင်အစိုးရနဲ့လွှတ်တော်ကိုယ်စားလှယ်တွေကလည်းအလားတူတရားဆွဲတာတွေရှိပြီးတတ်မတော်ကဆွဲတဲ့အမှုအရေးအတွက်ထပ်ပုံများတယ်လို့ဗိုလ်မှူးချုပ်စော်မင်းထွန်းကထောက်ပြပါတယ်။ဒါနဲ့ပတ်သက်လို့အတန်းအဖွဲ့ကလည်းအစိုးရနဲ့လွှတ်တော်ကိုယ်စားလှယ်တွေကလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကိုထိခိုက်စေတဲ့တရားစွဲတဲ့အမှုတွေရှိခဲ့ပြီးလွှတ်တော်ကိုယ်စားလှယ်တွေကိုဝေဖန်လို့တရားစွဲခံရတဲ့အမှုပေါင်း45လအတွင်းမှာအနည်းဆုံး22မှုရှိတဲ့အကြောင်းသူတို့အဖွဲ့ကဒီဇင်ဘာလ23ရက်နေ့ကပဏာမထုတ်ပြန်ခဲ့တယ်လို့ပြောပါတယ်။အခုလိုထုတ်ပြန်နိုင်ဖို့အတွက်အတန်းအဖွဲ့ကသတင်းမီဒီယာတွေမှာဖော်ပြခံရတဲ့ဖြစ်ရပ်တွေကိုစုဆောင်းခဲ့တယ်လို့တရားစွဲခံရတဲ့သူတွေနဲ့ဓာတ်ရိုက်ဆက်သွယ်ပြီးမှတ်တမ်းယူခဲ့တာတွေလည်းရှိတယ်လို့အဖွဲ့ရဲ့သုတေသီကိုရဲဝေဖြူအောင်ကပြောပါတယ်အစိုးရနဲ့လွတ်တော်ကိုယ်စားလှယ်တွေကတရားစွဲတဲ့အမှုတွေအပါအဝင်တမတော်ကစွဲတဲ့အမှုတွေကစူးစီးပြီး2019ခုနှစ်နှစ်ချုပ်အနေနဲ့အသံအဖွဲ့ကမကြခင်ကာလမှာထုတ်ပြန်သွားဖို့ရှိတယ်လို့လည်းသိရပါတယ်ခင်ဗျာ